ဒီခေတ်ရပိုင်းကပဲအင်အားကြီးငလင်းလုတော့တဲ့ဂျပန်နိုင်ငံမြောက်ပိုင်းကဟိုကိုက်ဒိုကျွန်းမကြီးမှာရှင်းလင်းရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဒီကနေ့ဆက်ပြီးလုပ်ကိုင်နေပါတယ်။ဂျာယာဘေးနေကပြင်အား6သမခွန်အစီငလင်းလုခဲ့တာမှာအတော်ထိခိုက်ပျက်စီးသွားတဲ့ဆပ်ပရိုမြို့ထက်ကလမ်းတွေကားတွေအဆောက်အုံတွေပေါ်မှာရှင်းနေတင်နေပါတယ်။မြို့ရဲ့တချို့အပိုင်းတွေမှာစိုးရိုးဝါးဝါးထိခိုက်ပျက်စီးခဲ့ရပြီးတော့အိမ်တွေလမ်းတွေနဲ့ပြိုကျပျက်စီးခဲ့တယ်လို့တချို့လည်းညံ့အောင်ရောက်သွားခဲ့တာပါ။ကျွန်းတစ်ခုလုံးအတွက်တည်ဝင်ပို့ဆောင်ရေးစနစ်နဲ့ပျက်စီးမှုတွေပြန်အောင်တာဝန်ရှိသူတွေကဆက်ပြီးလုပ်ကိုင်နေပါတယ်။စုပေါင်း5တန်းခွဲလောက်နေထိုင်တဲ့ကျွန်းမကအရှိတဝက်လောက်ကိုတော့မီးပြန်ပေးနိုင်ပါပြီ။တောက်ကြနေသည့်အတီးပြထားတဲ့ဆင်းအရာငလင်းကြောင့်တိတ်ဆုံးသူပေါင်း35ဦးထက်မနည်းရှိနေပြီးတိပြောက်ဆုံးနဲ့ပျောက်ဆုံးနေတဲ့လူ9ဦးကိုတော့ထပ်တွင်မထားဘူးလို့ဂျပန်အစိုးရပိုင်း NHK သတင်းကဖော်ပြပါတယ်။ငလင်းကြောင့်လူပေါင်း6ဦးထက်မနည်းတရားရရသွားတယ်လို့လည်းတရားတွင်သတင်းတွေကဆိုပါတယ်။